မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုအပြင်းထန်ဆုံးရှုံချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ဘဏ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်လိုက်ပါတယ်။ NUG ကြားကာလအစိုးရကကြိုဆိုလိုက်ပေမဲ့စစ်ကောင်စီကတော့ကန့်ကွက်လိုက်ပါတယ်။ဥတင်မောင်တန်တင်ပြပေးထားတာနားဆင်ပါရှင်
။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲဖော်နိုင်အောင် NUG စုရကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီကလှုပ်ထုံးလုံနီးနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည်းခိုင်လုံမှုမရှိဘူးလို့အေဗီတာ၄ရက်နေ့နေစွမ်းနဲ့နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာအပေါ်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုတ်ပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတော်ဝင်ခံမှုရှိရှိအရေးယူဖို့လေကုလသမဂ္ဂလူခွင့်ရေးကောင်စီကအေဘီလာတရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုလည်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာထိုးနဲ့တိုက်ခိုက်ရန်ရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှာဆိုပါတယ် NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုပြောပါတယ်
စစ်တပ်ကတော့သူတို့ရဲ့လူခွင့်ချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူး။ဒါကတမိုင်းစင်စစ်တစ်ခုလုံးမှထင်ရှားတဲ့အထောက်အထားဖြစ်ပါတယ်။ဘလောက်ထိပဲညှဉ်းဆန်ညှဉ်းဆန်သူတို့ရဲ့ညှဉ်းဆန်မှုကဘလို့မှကျွန်တော်တို့အယာမထင်တော့ဘူး။အခုလိုမျိုးခစ်မီ IT နီးစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ဖြတ်လို့လည်းမရသလိုဒါကိုဘလို့မှညှင်းဆန်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိန်ညာညှင်းဆုံမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ပြည်သူတွေရဲ့အတန်နဲ့အလွဲတကူခြေဖြတ်နိုင်ပါတယ
်အလားတူပဲလွတ်လပ်စွာအသေးပင်ဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့်အတိမတ်ပြုရေးပြဋ္ဌာန်းချက်နဲ့လုံသမားတွေကိုအာဓမ္မစီခိုင်းမှုဆိုင်ရာပြဋ္ဌာန်းချက်တွေကိုစစ်ကောင်စီကချိုးဖောက်တဲ့အတွက်စုံစမ်းရေးကော်မတီတရဖွဲ့စည်းဖို့အပြည့်ပြည့်ဆိုင်ရာအလုပ်သမားအဖွဲ့ကြီး ILO ကလည်းဆုံးဖြတ်လိုက်ပါတယ် ILO ဟာနိုင်ငံရေးသွတ်သွင်းသည့်အချက်လက်များမဟုတ်ပါမှန်သည့်စွပ်စွဲချက်များနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအလုပ်သမားဝန်ကြီးဌာနက AB လ၄ရက်နေစွဲတဲ့ကြေညာချက်မှာပြောထားပါတယ်မြန်မာအလုပ်သမားသမဂ္ဂများ Confederation ရဲ့ဥက္ကဋ္ဌဦးမောင်မောင်ကတော့အခုလိုဆိုပါတယ
် Second March မှာပေါ့ဗျာနော်အလုပ်သမားသမဂ္ဂ16ဖွဲ့ကိုမတရားအသိကြေညာလိုက်တယ်နော်နောက်တစ်ခါအရှိပိုင်းခရင်တရားရုံးမှာလေ2021မှာမေ14ရက်နေ့မှာကျွန်တော်တို့ CDM ကအမှုဆောင်အလုံး28ယောက်ကိုရာဇဝတ်ကြီးပုံမှန်124နဲ့အမှုဖွင့်ပါတယ်ခင်ဗျာ။နောက်ထပ်တစ်ခါဇူလ17ရက်နေ့မှာအဲ့ဒီအမှုဆောင်28ယောက်ကိုပဲ passport တွေကို void ဆိုတော့ declare လုပ်ပြီးတော့တန်ရုံးနေအားလုံးကိုပို့ပါတယ်ခင်ဗျာ။နောက်တစ်ခါကျွန်တော်တို့ရဲ့ဒီရဲဘော်ပေါ့နော်ကျွန်တော်တတ်ထုတွင်းကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနတ်နဲ့ဆန္ဒပြနေချင်တနတ်နဲ့ပြစ်ခံပါဒါကလည်းအားရလုံးမှာရောက်နေပါလေခင်ဗျာနောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာက17ယောက်ကိုမိရှုတဲ့ထက်မှာကျွန်တော်တတ်ထုတွင်းက၄ယောက်ပါပါတယ်ခင်ဗျာ
အခုလိုလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင် NUG အစိုးရကဆောင်ရွက်မဲ့အကြောင်းတွေကိုလည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်။မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်တွေထွက်လာအောင်လူခွင့်ဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။ဒီလောက်နဲ့မပြီးသေးပါဘူး။ဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်စစ်ကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့တစ်ချိန်တည်းမှာတင်ကျူးလွန်တဲ့စစ်ရာဇဝတ်ကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလူခွင့်ရေးကိစ္စရပ်တွေကိုပေါင်းစည်းဆောင်ရွက်ကြဖို့တိုက်တွန်းတာကိုလည်းကုလသမဂ္ဂအေဂျင်စီအမျိုးမျိုးဤကျွမ်းကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ။